လက်ရှိမြန်မာနိုင်ငံမှာအကြမ်းဖက်ဖိနှိပ်နေတဲ့အခြေအနေကြောင့်နယ်စပ်မီဇိုရန်ဘက်ကိုထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုတားဆီးတာတွေမလုပ်ပဲနဲ့လက်ခံကူညီဖို့အိန္ဒိယဗဟုအစိုးရကိုမီဇိုရန်လွှတ်တော်ကိုယ်စားလှယ်ကအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။မီဇိုရန်ပြည်နယ်မှာခိုးလုံလာကြသူအများစုဟာရဲဝန်တွေဖြစ်ပြီးစစ်တပ်အမိန့်ကိုလက်မခံဘဲနဲ့ဆန္ဒပြသူတွေဘက်ကရပ်တည်ကြသူတွေဖြစ်တယ်လို့လည်းမီဇိုရန်လွှတ်တော်ကိုယ်စားလှယ်ခေဗန်လာဗီနာကအိန္ဒိယလွှတ်တော်မှာပြောသွားပါတယ်။အပြေအဆုံးကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးပါရှင
်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတိုင်းနယ်ပြည်နယ်အနှံ့အကြမ်းဖက်ဖိနှိပ်မှုတွေကြောင့်နေဆက်ချင်းထိနေတဲ့အိန္ဒိယနိုင်ငံတွေကိုလည်းရိုက်ခတ်ခဲ့ရမှာအိန္ဒိယနိုင်ငံမြောက်ပိုင်းမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးခိုလုံသူအများစုဟာမြန်မာရဲတပ်ဖွဲ့ဝင်တွေဖြစ်ပါတယ်။မီဇိုရန်ပြည်နယ်အစိုးရအနေနဲ့လက်ခံကူညီထားတဲ့ရဲဝန်တန်းပေါင်း1500လောက်ရှိနေကြောင်းအင်္ဂါနေ့ကပြုလုပ်တဲ့အိန္ဒိယလွှတ်တော်အစည်းအဝေးမှာမီဇိုရန်ပြည်နယ်လွှတ်တော်အမတ်ကေဗန်လာဗီနာကအခုလိုပြောသွားပါတယ
်။ Due to the protests against Myanmar military coup by the Myanmar people
မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုပြည်သူတွေဆန့်ကျင်ဆန္ဒပြနေကြပြီးမီဇိုရန်ပြည်နယ်ဘက်ကဝင်လာတဲ့ဒုက္ခသည်တွေရှိနေပါတယ်။အဲ့ဒီတည်းမြန်မာရဲဝန်တန်းတွေဟာဆက်အနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေဘက်ကရပ်တည်သူတွေပါ။ခိုလုံလာတဲ့ရဲဝန်တန်းဒုက္ခသည်တွေအတွက်ဗဟုအစိုးရရဲ့အကူအညီမရပေမဲ့မီဇိုရန်ပြည်နယ်အစိုးရရော NGO အဖွဲ့အစည်းတွေပါပူးပေါင်းကူညီပေးနေကြပါတယ်။တစ်ချိန်တည်းမှာပဲမြန်မာဘက်ကနေမီဇိုရန်ပြည်နယ်ဘက်ထဲဝင်လာသူတွေကိုတားမြစ်ဖို့အာတန်တနက်ကင်တရင်ကိုပြည်ထောင်ဝင်ကြီးဌာနကနေညွှန်ကြားချက်တွေပေးထားပါတယ်လို့သူကပြောသွားတာပါ။အိန္ဒိယဆိုရဘက်ကနေဆက်ကနေဒုက္ခသည်တွေတပြုံကြီးဝင်ရောက်လာမဲ့အရေးကိုတားဆီးဖို့အတွက်ဆိုပြီးအရှေ့မြောက်ပြည်နယ်တွေဖြစ်တဲ့မီဇိုရန်၊နာဂါလန်၊မဏီပူနဲ့အာရူနာချလ်ပရာဒက်ရှ်စတဲ့ပြည်နယ်လေးခုကိုညွှန်ကြားချက်တွေပေးထားပါတယ်။ပြည်ရင်းချီနေဆိုရနေတဲ့မြန်မာနိုင်ငံနဲ့နေဆက်တလျှောက်လူအများအများဝင်ရောက်လာမှာကိုသတိဝရိယရှိရှိနဲ့တားဆီးဖို့သက်ဆိုင်ရာပြည်နယ်တွေကိုအမိန့်ပေးထားတာပါ။ဒါပေမဲ့လည်းမီဇိုရန်ပြည်နယ်ကတော့လူသားချင်းစာနာမှုရှုထောင့်အရာဒုက္ခသည်တွေကိုပြန်ပို့မဲ့ကိစ္စကိုလက်ခံမှာမဟုတ်ဘူးလို့လွှတ်တော်အမတ်ကေဗန်လာဗီနာကပြောပါတယ
်။ From humanitarian point of view,The people of Mizoram will not accept that
people. ဒါကြောင့်ဆန္ဒမှုအမည်ရှိတော့အရာမြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်တည်ဆောက်လို့မရမချင်းဒုက္ခသည်တွေကိုညီရက်ပြန်ပို့မဲ့ကိစ္စမီဇိုရန်ပြည်သူတွေဘက်ကလက်ခံမှာမဟုတ်ပါဘူး။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံတစ်နိုင်ငံအနေနဲ့ဒီမိုကရေစီအခွင့်အရေးနဲ့မူတွေတည်ဆောက်ဖို့တိုက်ပွဲဝင်ခဲ့တဲ့ဘယ်နိုင်ငံသားကိုမဆိုကျွန်တော်တို့အနေနဲ့အားပေးရမှာပါ။ဒါကြောင့်မြန်မာဒုက္ခသည်တွေနဲ့ပတ်သက်လို့အကြက်အတွဲတွေရှိနေတဲ့ကာလပြည်ထောင်ဝင်ကြီးဌာနအနေနဲ့ policy ပြောင်းလဲဖို့ကျွန်တော်မေတ္တာရက်ခံပါတယ်လို့ပြောသွားတာပါတကယ်လို့များအိန္ဒိယဗဟုအစိုးရကဒုက္ခသည်တွေကိုပြန်ပို့ခဲ့မယ်ဆိုရင်ဒီလုံရက်ကိုမီဇိုရန်ပြည်သူတွေအနေနဲ့နားမလည်နိုင်အောင်ဖြစ်ရလိမ့်မယ်လို့လည်းသူကပြောပါတယ်ဒုက္ခသည်တွေဟာသူတို့ရဲ့ညီအကိုတွေဖြစ်တယ်လို့မြန်မာနိုင်ငံကိုပြန်ပို့တာဟာသူတို့ကိုတပ်ပစ်တယ်လို့ဖြစ်သွားလိမ့်မယ်လို့မီဇိုရန်ပြည်နယ်လွှတ်တော်အမတ်ကေဗန်လာဗီနာကအိန္ဒိယလွှတ်တော်မှာပြောကြားခဲ့ပါတယ်ရှင်။